တရုတ်နိုင်ငံကနေခိုးယူခံရတဲ့ရှေးဟောင်းပစ္စည်းနှစ်ခုကိုအမေရိကန်ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့နယူးယောက်မြို့ကတာဝန်ရှိသူတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါဟာနိုင်ငံပေါင်းတစ်ဒါဇင်ကျော်ကခိုးယူထားတဲ့ရှေးဟောင်းပစ္စည်းတွေကိုပြန်လည်လွှဲပြောင်းပေးတဲ့အထက်မှာနောက်ဆုံးအကြိမ်ဖြစ်ပါတယ်။1990ခုနှစ်အစောပိုင်းမှာရှေးဟောင်းပစ္စည်းတခုတွေကတရုတ်သင်္ချိုင်းတစ်ခုကနေ900စုဝန်းကျင်ကကြောက်ထွင်းရုပ်တုနှစ်ခုကိုခိုးယူခဲ့ကြတယ်လို့နယူးယောက်မြို့မန်ဟတ်တန်ခရိုင်ရှင်းနေအယ်ဗင်ဘရက်ကပြောပါတယ်အဲ့ဒီရုပ်တုတွေဟာလက်ရှိမှာကာလတန်ဖိုးအမေရိကန်ဒေါ်လာ 3.5 သန်းဖိုးလောက်ရှိပါတယ်ဒီပစ္စည်းတွေဟာနယူးယောက်ကပုဂ္ဂလိကပကြီးစုဆောင်သူတယောက်ဖြစ်တဲ့ Shelby White ကနိုင်ငံဆိုင်နိုင်ငံကဝယ်ယူခဲ့တဲ့ရှေးဟောင်းပစ္စည်း89ခုထဲကရုပ်တုတွေဖြစ်တယ်လို့ဆိုပါတယ်ဒီရုပ်တုတွေဟာ1998ခုနှစ်ကစပြီးမက်ထရိုပိုလီတန်အမှုပညာပြတဲ့ကိုငှားရမ်းခဲ့ပြီးဒီနှစ်ပိုင်းထဲမှာခရိုင်ဥပဒေရုံးကနေပြီးတော့ရာဇဝတ်မှုဖြစ်စုံစမ်းစစ်ဆေးပြီးတဲ့နောက်တင်စီခဲ့တာပါအဲ့ဒီထဲမှာတစ်ခုကိုပြတဲ့ရဲ့စတိုဂန်မှာတင်စီခဲ့တာဖြစ်ပြီးပြဝဲမှာပြသဘူးခြင်းမရှိဘူးလို့ခရိုင်ဥပဒေရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရုပ်တုတွေကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုတော့နယူးယောက်မြို့ကတရုတ်ကောင်စီဝန်ရုံးမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ